အားလုံးမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေအမေရိကန်တရုတ်ဆက်ဆံရေးကမြန်မာနိုင်ငံရေးအပေါ်အကျိုးသက်ရောက်နိုင်သလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါအာဆီယံရဲ့မြန်မာအရေးဘုံသဘောတူညီချက်၅ရပ်ကိုအပြည့်အဝအကောင့်တယ်ဖော်ရေးအာဆီယံနဲ့ဆက်ပြီးပူးပေါင်းလှုပ်ဆောင်ပါလို့စစ်ကောင်စီကိုဗီယက်နမ်နိုင်ငံကတိုက်တွန်းလိုက်တဲ့အကြောင်းVNA ဗီယက်နမ်သတင်းမှာဖော်ပြထားတယ်လို့လွတ်လပ်တဲ့အာရှသံ RFA ကဂျွန်လ14ရက်နေ့ကဖော်ပြခဲ့ပါတယ်ဗီယက်နမ်ကိုယ်စားလှယ်အဖွဲ့ရဲ့ဒုတိယခေါင်းဆောင်လီတီမင်းတို့ကဂျွန်လ23ရက်နေ့မှာမြန်မာအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂထွေထွေညီလာခံမှာပြောဆိုခဲ့တာပါမြန်မာအရေးမှာသက်ဆိုင်ရာအင်အားစုအားလုံးနဲ့တွေ့ဆုံဆွေးနွေးပြီးငြိမ်းချမ်းပြီးတော့အပြုသဘောဆောင်တဲ့ဖြေရှင်းမှုတွေကိုလှုပ်ဆောင်ဖို့လေဗီယက်နမ်နိုင်ငံကတိုက်တွန်းခဲ့ပါတယ်ဒါအပြင်မြန်မာပြည်ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်နိုင်ငံတကာကဝိုင်းဝန်းကူညီဖို့လိုကြောင်းနဲ့မြန်မာအရေးအာဆီယံရဲ့ကြိုးပမ်းအားထုတ်မှုတွေကိုလည်းနိုင်ငံတကာအတိုင်းဝိုင်းကဆက်ပြီးအားပေးကူညီဖို့ဗီယက်နမ်ကတိုက်တွန်းကြောင်းလည်းလီတီမင်းတို့ကကုလသမဂ္ဂမှာပြောဆိုခဲ့ပါတယ်မြန်မာအရေးနဲ့ပတ်သက်ပြီးဗီယက်နမ်ရဲ့ပြောကြားချက်ဟာထူးခြားတယ်လို့ဆိုရမှာပါကွန်မြူနစ်နိုင်ငံဖြစ်တဲ့ဗီယက်နမ်ဟာအာဆီယံထဲမှာမြန်မာအရေးနဲ့ပတ်သက်ပြီးသိတဲ့တဲ့ကြွကြွပြောလို့မရှိပါဘူးဒါကိုကြည့်ရင်အာဆီယံအဖွဲ့ကြီးဟာမြန်မာစစ်ကောင်စီရဲ့လုပ်ရက်တွေအပေါ်အားမလို့အားမရဖြစ်နေတာတီးမခံနိုင်တော့တာကိုပြသလိုက်တာလို့လည်းဆိုနိုင်ပါတယ်မလေးရှားနိုင်ငံသားကြီးဝန်ကြီးကလည်းမြန်မာပြည်နာကိုဖြေရှင်းရမှာအချိန်သတ်မှတ်ချက်နဲ့ပါဝင်ပတ်သက်သူစီရင်ကိုအာဆီယံအနေနဲ့ချမှတ်ဖို့ဂျွန်လ17ရက်နေ့ကအကြံပေးလိုက်တဲ့အကြောင်းကို VOE ကထုတ်လွှင့်ခဲ့ပါတယ်
ဘဲချင်းဘဲအတိုင်းတာထိလုပ်ငန်းပြင်းမြောက်အောင်မြင်အောင်လှုပ်ဆောင်မယ်ဘယ်သူတွေနဲ့တွေ့ဆုံမယ်ဘယ်သူတွေပါဝင်သင့်တယ်ဆိုတာတွေကိုအာဆီယံဘုံသဘောတူညီချက်၅ချက်ထဲမှာထည့်သွင်းဖော်ပြထားတာမရှိဘူးလို့စင်ကာပူမှာကျင်းပနေတဲ့အာရှလုံခြုံရေးဆိုင်ရာညီလာခံမှလည်းမလေးရှားနိုင်ငံသားဝင်ကြီးဆဖူဒင်းအယ်ဘဒူလာကပြောကြားခဲ့ပါတယ်ဒါ့အပြင်ပါဝင်ပတ်သက်သူတွေစီးရင်မှနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနဲ့ NUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီတို့ပါဝင်ရမယ်လို့မလေးရှားနိုင်ငံသားဝင်ကြီးကနေသူ့ရဲ့ Facebook စာမျက်နှာမှာရေးသားထားတာကိုလည်းတွေ့ရပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကလည်းဆရာနာတင်ပြီးနောက်ပိုင်းအကြက်တဲကြုံနေရတဲ့မြန်မာနိုင်ငံအခြေအနေဟာဒေတာရင်းကိုပါရိုက်ခတ်မဲ့ NDA တွေရှိနေတာကြောင့်နိုင်ငံတကာကအမြန်ဆုံးတုံ့ပြန်ဖြေရှင်းကြဖို့တိုက်တွန်းလိုက်ပါတယ်။ကြီးထွားလာနေတဲ့အကြမ်းဖက်မှုတွေနဲ့မတည်ငြိမ်တဲ့အခြေအနေကနိုင်ငံနယ်နိမိတ်တွေကိုကြော်လွန်တက်ရောက်ရိုက်ခတ်နေတယ်လို့စင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့ Shangri-La Dialogue လို့ခေါ်တဲ့အာရှလုံခြုံရေးညီလာခံမှာဂျွန်လ17ရက်နေ့ကပြောကြားခဲ့ပါတယ်။ကုလအတွေ့အမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ဟာတာဝန်ပေးရခံရတာ6လရှိခဲ့ပါပြီ။ဒါပေမဲ့အခုချိန်ထိမြန်မာနိုင်ငံကိုတွားရောက်နိုင်ခြင်းမရှိသေးပါဘူ
းမြန်မာနိုင်ငံရဲ့နိုင်ငံရေးအကျပ်တဲဟာနိုင်ငံနဲ့နိမိတ်ကိုကြော်ကာဒေတာရင်းပြဿနာတရဖြစ်လာနေပါပြီသိန်းနဲ့ရှိတဲ့စစ်ပေးချောင်းတွေနေဆက်ဒေတာတွေကိုရောက်ရှိလာတာနိုင်ငံတွင်းမှာအလုတ်ကန်ရှားပါးကအလုတ်လက်မဲ့တွေများလာတာကြောင့်နေဆက်ဖြတ်ကြော်ကာတရားမဝင်ရွှေ့ပြောင်းလုပ်သားတွေထောင်တောင်းရှိကာအိမ်နီးချင်းနိုင်ငံတွေစီဝင်ရောက်လာတာတွေကြုံနေရတဲ့အပြင်မူရစ်စေဝါထုတ်လုပ်မှုနဲ့ကုံသွယ်မှုလူကုန်ကူးမှုတစ်ခိုးထုတ်မှုတွေစံချိန်တင်မြင့်တက်လာနေတာတွေဟာဒေသတွင်းနိုင်ငံတွေကိုရိုက်ခတ်လာနေပါတယ်။အာရှလုံခြုံရေးညီလာခံမှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အတိုင်ပင်ခံဒဲရစ်ချူလီကမြန်မာစစ်ကောင်စီကနောက်နှစ်ထဲကျင်းပဖို့ပြင်နေတဲ့ရွေးကောက်ပွဲတွေဟာလွတ်လပ်မြတ်တာမှာမဟုတ်ဘူး။ဒီရွေးကောက်ပွဲတွေဟာဒေသတွင်းနဲ့နိုင်ငံတကာကိုလှည့်စားဖို့ကြိုးပမ်းမှုတရက်တာဖြစ်လိမ့်မယ်လို့ပြောကြားခဲ့ပါတယ်။ဒါဟာ2023ရွေးကောက်ပွဲဟာမြန်မာနိုင်ငံရေးရဲ့အဖြေမဟုတ်ဘူးစစ်ကောင်စီကသူ့ရဲ့အကြက်တဲအတွက်ထွက်ပေါက်ဖန်တီးမှုသာဖြစ်တယ်လို့ထောက်ပြလိုက်ခြင်းလည်းဖြစ်ပါတယ
်ဒီအာရှလုံခြုံရေးညီလာခံမှာအမေရိကန်တရုတ်စားတဲ့အင်အားကြီးနိုင်ငံတွေလည်းတက်ရောက်ကြပါတယ်ညီလာခံတက်ရောက်လာတဲ့တရုတ်ကာကွယ်ရေးဝန်ကြီးဝေဖန်ဟေးကအမေရိကန်ပြည်ထောင်စုဟာအာရှပစိဖိတ်ဒေသမှာရှိတဲ့နိုင်ငံတွေရဲ့ထောက်ခံမှုတွေကိုအတင်းအဓမ္မရယူပြီးတရုတ်အစိုးရနဲ့ရန်တိုက်ပေးဖို့ကြိုးစားနေတယ်။အင်ဒိုပစိဖိတ်ဒေသမှာရှိတဲ့နိုင်ငံတွေနဲ့အတူနိုင်ငံပေါင်းစုံပါဝင်တဲ့အကျိုးတူဆောင်ရွက်မှုတွေလုပ်ဖို့လိုအပ်နေတယ်လို့ အမေရိကန်ကာကွယ်ရေးဝန်ကြီးကအလေးပေးပြောကြားလိုက်တာဟာတရုတ်နိုင်ငံကိုကြောက်ထဲကိုတွန်းပို့ဖို့ကြိုးစားနေတာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကလည်းတရုတ်နိုင်ငံဟာဒေတာရင်းမှာမတည်ငြိမ်မှုတွေကိုဖန်တီးနေတယ်လို့ရှန်ဂရီလာလုံခြုံရေးဆိုင်ရာထိပ်သီးအစည်းအဝေးမတိုင်ခင်တရက်ကပြောကြားခဲ့ပါတယ်။ဒီလိုပြောကြားချက်အပေါ်တရုတ်ကာကွယ်ရေးဝန်ကြီးကပြင်းပြင်းထန်ထန်ဝေဖန်ပြီးတော့ပယ်ချလိုက်ပါတယ်။လက်တလောအခြေအနေမှာအမေရိကန်နဲ့တရုတ်နိုင်ငံဆက်ဆံရေးဟာတင်းမာနေတာပါအထူးသဖြင့်ရုရှားယူကရိန်းစစ်ပွဲနဲ့ထိုင်ဝမ်အရေးတွေမှာအမေရိကန်နဲ့တရုတ်တို့ဟာထိတ်တိုက်တွေ့နေတဲ့အနေအထားပါသူတို့နှစ်ဦးထိတ်တိုက်တွေ့မှုဟာမြန်မာနိုင်ငံပေါ်မှာလည်းအကျိုးသက်ရောက်မှုတွေမလွဲမသွေရှိလာနိုင်ပါတယ
်2021ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးကျော်မိုးထွန်းဟာစစ်အာဏာသိမ်းတာကိုဆန့်ကျင်ကာCDM လုတ်ပါတယ်ဥကြုံမိုးထွန်းကိုကုလသမဂ္ဂဆိုင်ရာသံအမတ်ကြီးအဖြစ်ဆက်လက်အသိမှတ်ပြုရေးမပြုရေးအတွက်အမေရိကန်နဲ့တရုတ်တို့ညှိနှိုင်းပြီးဆက်လက်အသိမှတ်ပြုခဲ့ပါတယ်ပြောရရင်ဥကြုံမိုးထွန်းဟာစစ်ကောင်စီကိုဆန့်ကျင်ပြီး NUG အစိုးရကိုကိုစားပြုရပ်တည်နေတဲ့သံအမတ်ကြီးပါကုလတလောအချိန်မှာအမေရိကန်နဲ့တရုတ်တို့ဆက်ဆံရေးဟာတင်းမာဆိုးရွားနေချိန်ဖြစ်ပါတယ်ဒါကြောင့်လာမယ့်စက်တင်ဘာလမှာစတင်မယ်ကုလသမဂ္ဂထွေထွေညီလာခံကြီးမှာဥကြုံမိုးထွန်းကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတာဝန်ကြီးအဖြစ်ဆက်လက်အသိမှတ်ပြုရေးမပြုရေးဆိုတဲ့ Credential Challenge ပေါ်တရုတ်အမေရိကန်ဆက်ဆံရေးကဘယ်လိုအကျိုးသက်ရောက်မှုရှိမလဲဆိုတာထည့်သွင်းစဉ်းစားဖို့လိုအပ်မှာဖြစ်ကြောင်းပါခင်ဗျာ